အင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့မှာအနည်းဆုံး12ဦးသေဆုံး42ဦးဒဏ်ရာရခဲ့တဲ့ဒီကနေ့တနင်္ဂနွေနေ့ခရီးယံဘုရားကျောင်း3ခုအတေကံဘုံခွဲတိုက်ခိုက်ခံရမှုကိုစေကျော်တပ်တွေကလင်းငယ်တွေပါတဲ့မိသားစုတခုကလုပ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြောအဖွဲ့ကပြောဆိုထားပါတယ်။ဘုံခွဲတိုက်ခိုက်ခဲ့သူတွေထဲမှာမိခင်ဖခင်နောက်အသက်9နှစ်နဲ့10နှစ်အရွယ်သမီး2ဦးဆယ်ကျော်သက်အရွယ်သား2ဦးတို့ပါဝင်တယ်လို့ရဲချုပ်တီတိုခနာဘီယန်ကပြောပါတယ် IS စစ်သွေးကြောအဖွဲ့ကိုအကြအတူယူတဲ့ဂျမအာရှရုဒ်ဒူလာအဖွဲ့နဲ့ဆက်ဆက်မှုရှိသူတွေဖြစ်တယ်လို့လည်းရဲချုပ်ကပြောပါတယ်ဆူရာဘာယာမြို့ကခရီးယံဖျားချောင်းအလုံးယာယီပိတ်ထားဖို့ရဲကအမိန့်ထုတ်ထားပါတယ်မျိုးကစားတောက်ပွဲတော်ကြီးကိုလည်းဖျက်သိမ်းထားပါတယ်။မျိုးတော်ဂျာကာတာကခရီးယံဖျားเจ้าကြီးလည်းမနက်ပိုင်းဝိပုစုတောင်းမှုအစီအစဉ်လေးဖျက်ခဲ့ရပါတယ်။ဆူရာဘာယာမှာအသေးခံပုံခွက်တိုက်ခတ်မှု3ခုဖြစ်ပြီးနောက်မျိုးတော်ဂျာကာတာမှာလည်းအမြင့်ဆုံးတက်လှမ်းထားပါတယ်။အရင်းကြီးနေရာတွေနဲ့ဂျူဟာကြတဲ့ဒေသတွေကိုအထူးကထားပြီးမျိုးတော်တဝန်းမှာရဲတပ်ဖွဲ့ကလုံခြုံရေးတင်းကျပ်ထားတာပါ။မျိုးတော်ဂျာကာတာမှာအကြမ်းဖက်ဝါရဇွဲချင်းချောက်မှုရှိသလားရဲကဘာကြောင့်လုံခြုံရေးအဖြစ်မြင့်ထားတယ်ဆိုတဲ့အသေးစိတ်အခြေအနေကိုတော့မသိရပါဘူးရှင်။